မနေ့လေးတိုင်းဒေသကြီးမိုးကုံမြို့ကထင်ရှားတဲ့ SP မုံတိုက်ပိုင်ရှင်ကို TNL တန်းပလောင်တပ်ဖွဲ့ကဖမ်းဆီးတာဖြစ်ကြောင်းနဲ့စနေနေ့ညကအမျိုးသမီးတဦးထပ်မံဖမ်းဆီးခံရတဲ့အကြောင်းကိုပြောပြပါမယ်ကျွန်တော်မိုးစော်ပါရန်ကုန်မန်းလေးနေပြည်တော်စတဲ့မြို့ကြီးတွေမှာစိုင်ခွဲတွေဖွင့်လှစ်ထားတဲ့ SP Bakery ကိုစံပြမုံတိုက်ပိုင်ရှင်ဦးကျော်ဝင်းဟာသူနေထိုင်ရာမိုးကုံမြို့မှာတောက်ကြနေမနေ့ပိုင်းကဖမ်းဆီးခံခဲ့ရတာပါTNLA တန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတိုက်ကျော်ကဒီဖန်ဆင်းမှုဟာသူတို့လက်ချက်ဖြစ်ကြောင်း VOA ကိုအခုလိုအတည်ပြုပြောဆိုပါတယ်
။အားနာပဲဒီဖန်ရတော့မှန်တယ်။အဲဒါပဲအာဒီစီစီကတော့ကျွန်တော်လည်းပြောလို့တော့ပြရသေးတယ်မပြရသေးဘူးနော်။
ဘာအတွက်ဖမ်းဆီးရဲဆိုတာထုတ်ဖို့ပြောဆိုတာမရှိပေမဲ့ဥကျော်ဝင်းအတွက်အသက်အန္တရာယ်စိုးရိမ်ဖို့မရှိကြောင်းပြောပါတယ်။စနေနေ့ညပိုင်းမှာလေမိုးကုံမျိုးနဲ့ဆက်နမိုင်အကွာမှာရှိတဲ့လက်ကြီးရွာကအမျိုးသမီးတဦးနဲ့သူ့တမက်ကိုအမည်မသိလက်နက်ကင်တွေကဖမ်းဆီးသွားကြောင်းမိုးကုတ်ဒေတာကလူခွန်ကြီးနဲ့တရားမျှတမှုဖော်ဆောင်ရေးအဖွဲ့ကဦးနိုင်မိုးကပြောပါတယ်
။မနေ့ညက6:45လောက်မှာလာဖမ်းတယ်ပေါ့နော်။လာဖမ်းတာဖမ်းတဲ့အမျိုးသမီးကထော်ကြည်တန်းနော်ဒါသူ့ရဲ့တမက်နဲ့ပါသွားတယ်ပတိုင်းနဲ့နမရ။နော်လက်နှစ်ယောက်ဖမ်းသွားတယ်။6:45မှာတနက်တစ်ချက်ဖောက်တယ်ဖောက်ပြီးတော့အဲသူလာဖမ်းသွားတယ
်။မိုးကုတ်မင်းပြူလမ်းထွက်18မိုင်ပင်ပါလေ။နောက်ထပ်လူနှစ်ယောက်ဖမ်းဆီးသွားတယ်လို့ပြောဆိုပေမဲ့တခြားအတီးပြုချက်တော့မရသေးပါဘူး။မိုးကုတ်မျိုးမြို့မရဲစခန်းကိုဆက်သွယ်မင်းမြန်းရာမှာလေကြီးရွာကအမျိုးသမီးဖမ်းဆီးခံရတဲ့သတင်းသာရရှိကြောင်းနဲ့18မိုင်ပကဖမ်းဆီးတဲ့သတင်းတော့မကြားသေးတာကြောင့်ပြောပါတယ်
။ကျွန်တော်တယောက်ပဲကြားတာ။ဟိုဘက်ကဆိုတော့ဒီဘက်ကမကြားတော့ဘူး။ Open Mind တော့ပဲ။
လေကြီးရွာကဒေါ်ကြည်တန်းကိုရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းကဖမ်းဆီးတာဖြစ်ပြီးမူရစ်စေဝါရောင်းဝယ်မှုနဲ့ဆက်ဆက်နေတာကြောင့်လို့ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းစုကပြောပါတယ်
ကျွန်တော်တို့ဘက်ကမြို့နယ်မှူးပေါ့နော်ကျွန်တော်တို့အုပ်ချုပ်ရေးဌာနကဒီမူရစ်စေဝါဆက်ချက်ရေးပညာပေးတဲ့တပေါ်တော့ပါပဲမူရစ်ကြီးပါရမယူပါဘူးခဏခေါ်ပြီးတော့ဖိနှိပ်ပညာပေးတာပေါ့ဗျာအဲ့တော့ဆိုတာတို့ကနောက်နောက်မလုပ်ဘူးပေါ့အဲ့လိုမျိုးပါပဲဒါဒီဟိုဥပဒေနဲ့မခံကျင်တဲ့ဟိုအပိုင်းတွေနဲ့ကျွန်တော်တို့လုပ်တာပါ
ပြီးခဲ့တဲ့အော်တိုဘာလအတွင်းကလည်းမိုးကုံမျိုးပေါ်ကမျိုးသမီးတဦးကို TNLA အဖွဲ့ကဆယ်ရည်နီးပါးကြာဖမ်းဆီးခဲ့ပြီးချက်သိန်း300ကျော်တောင်းယူခဲ့ကြောင်းဖမ်းဆီးထားစဉ်ရဲညက်တာတွေလည်းရှိခဲ့ကြောင်းသတင်းမီဒီယာတွေမှာဖော်ပြတာတွေရှိပါတယ်လူခွန်ရင်းနဲ့တရားမျှတမှုဖော်ဆောင်ရေးအဖွဲ့ကဦးနိုင်မိုးကမိုးကုံမျိုးရဲ့လက်ရှိအခြေအနေအပေါ်မှာအခုလိုတုံ့တက်ပြောဆိုထားပါတယ
်မိုးကုံမျိုးရဲ့လူခွန်ရင်းနဲ့တရားမျှတရေးအခြေအနေကတော့စိုးစိမ်းနေတာမျိုးကြီးအများကြီးဖြစ်ပေါ်လာတာပေါ့နော်ကိုဗစ်ကလည်းဖြစ်တာတစ်ချက်တိုင်းသားဖွဲ့စည်းရလည်းတိုင်းနေထိပေါ့နော်ဒီလိုအခကြေးငွေဝင်ကောက်တယ်စက်ကြီးတွေဝင်ကောက်တယ်ဂျမ်းမေးဆွဲတာတို့ဘာလို့အဲ့ဒါတွေကတော်တော်လေးကိုစူးစူးဝါးဝါးနဲ့ဖြစ်ပေါ်လာတာလေမိုးကုံမျိုးမှာဟိုကဘယ်လိုခေါ်မလဲဆိုကြီးလန့်လာဖြစ်ပြီးတော့တချို့လူရှင်မိုးကုတ်ကခွာပြီးတော့ရန်ကုန်လိုမန္တလေးကိုသွားတဲ့လူတွေရှိတယ်။မိုးကုတ်မှာမပြောတော့ဘူးကနေရတဲ့လူတွေကကြီးနဲ့လက်ဖြစ်ကုန်ကြတယ်အဲ့လိုဖြစ်ကုန်တယ
်။ပြီးခဲ့တဲ့နိုဝင်ဘာလနောက်ဆုံးပတ်အတွင်းကလည်းမိုးကုတ်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့ TNLA အကြတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားရာအနီးကဒေသခံ1500လောက်ဟာမိုးကုတ်မြို့ပေါ်ကိုတင်းရှောင်ခဲ့ကြရပါတယ်။ဒီလ5ရက်နေ့စနေနေ့မနေ့ပိုင်းကလည်းရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နမ်တူမြို့နယ်အဆက်မှာရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအကြမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်